ကမ္ဘာတစ်ဝန်းကိုဗစ် -19 ကာယောဂါကူးစက်သူအရေအတွက်စက်တသန်းကျော်သွားပြီဖြစ်ပါတယ်။ကမ္ဘာနိုင်ငံအတော်များများမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးနေပြီးတော့အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်သူ 2.8 သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။အမေရိကန်မှာမနေ့တောက်ကြနေ့ကတရက်ထဲမှာကိုပဲကူးစက်သူ 9,800 ကျော်ခဲ့ပြီးဒါဟာတရက်ထဲမှာကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်သလို6ရက်အတွင်းမှာလည်း9ရက်မြောက်စံချိန်တင်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့244နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တဲ့အတွက်နိုင်ငံတော်လွတ်လပ်ရေးနေ့အခမ်းအနားတွေဆင်နွှဲဖို့လုပ်နေကြမှာပဲ။ယောဂါပိုကူးစက်မှုတွေပြန်များလာနေတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေအတော်များများကလည်းသူတို့ပြည်နယ်တွေမှာကန့်သတ်ချက်တွေရှော့ချထားတာကိုပြန်ပြီးတော့ရုပ်သိမ်းလာနေပါတယ်။ဘရဇိုနိုင်ငံမှာတော့ယောဂါကူးစက်သူတသန်းခွဲကျော်ရှိပြီးတော့အမေရိကန်ပြည်ရင်ကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ဘရဇိုနိုင်ငံမှာတရုတ်နိုင်ငံကဆီနိုဗက်ဆေးကုမ္ပဏီကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှုအစီအစဉ်ကိုလှုပ်ဖို့သဘောတူလိုက်ပါတယ်။ဒါပြင်လူတွေအနေနဲ့လမ်းတွေပေါ်နဲ့အများပြည်သူတွေပို့ဆောင်ရေးရင်းနှီးပေါ်မှာနှာခေါင်းစည်းမျက်နှာဖုံးတက်ရမယ်ဆိုတဲ့ဥပဒေကိုသမ္မတဂျယ်ရယ်ဘောဆိုနာရိုကမနေ့ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့ဖျားเจ้าတွေစာတင်เจ้าတွေဈေးဆိုင်တွေလိုမျိုးအလုံးပိတ်နေရာတွေမှာနှာခေါင်းစည်းတွေတက်ရမယ်ဆိုတဲ့အပိုက်ကိုတော့ဗီဒီယိုသုံးပြီးတော့ပယ်ချခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်မှာတော့တန်ရှင်းရေးလုံသမားတွေ၊ကုန်တင်ကုန်ချလုံသမားတွေနဲ့ရုံးဝန်ထမ်းတွေဟာဗိုင်းရပ်စ်ပြန့်နှံ့အောင်တကယ်ဖြန့်နေတဲ့သူတွေဖြစ်တယ်လို့မြို့သားကျန်းမာရေးဌာနရဲ့လေးလာတွေးရှိမှုအသစ်မှာတွေ့ရပါတယ်ခင်ဗျာ။